မြန်မာနိုင်ငံမှာတော့စစ်တပ်ရဲ့ရဲကအပြင်းထန်အင်အားသုံးဖြုတ်ခွင်းဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေကျင်းပတဲ့ရန်ကုန်မြို့ဟာဒီနေ့မှာတော့အင်းစိန်စော်ဘာကြီးကောင်မှလူငယ်တစုဆက်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့အထွေထွေသပိတ်တပ်ပေါင်းစုကဒီနေ့ညနေပိုင်းမှာခြေတက်ဆန္ဒပြခဲ့ကြပါတယ်။ကြားပြင်းများတဲ့သပိတ်စကြောင်းထွက်ခွဲသလိုပြည်သူတွေဘေးရန်ကင်းဝေးစေဖို့တန်ခါသမကတပိတ်စကြောင်းမှာပါတဲ့သံဃာတော်တွေကပိတ်တရားတော်တွေရပ်ဖတ်တယ်ဆိုပြီးမေတ္တာပို့ခဲ့ကြပါတယ်။စကိုင်းတိုင်းမှာလည်းလေဗရောင်းတောင်ပင်မဆန္ဒပြတပိတ်စကြောင်းရှင်းမာပင်ခရိုင်ဆာလင်ကြီးမြောက်ပိုင်းနဲ့ရှင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်ကလေးမျိုးရဲ့209ရက်မြောက်တပိတ်နဲ့ရွှေဘုံမြို့နယ်ကြေးရတရားမှာဆန္ဒပြပွဲရှိခဲ့ကြပါတယ်။ဆန္ဒပြသူတွေကိုတက်ခတ်ဖမ်းဆီးတာဖမ်းဆီးသွားပြီးတဲ့နောက်တိစုံတာစတော်တွေကြောင့်စည်ရနာတိုင်းရဲ့နေကလေးကဒီနေ့ရှိဆိုရင်တိစုံသူပေါင်း1046ရောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။ဒါအပြင်ဖန်စီထားခင်ရသူပေါင်းကလည်း6230ရှိပြီလို့ AABB ကပြောပါတယ်ခင်ဗျ။